ပြီးခဲ့တဲ့ရက်ပိုင်းတွင်မလေးရှားနယ်စပ်နဲ့နီးတဲ့ထိုင်းနိုင်ငံထဲမှာတည်ဆုံသွားသူရိုဟင်ဂျာမွတ်စလင်တွေရဲ့ဖြစ်ရပ်နဲ့ဆက်နွယ်ပြီးထိုင်းမြန်မာနဲ့မလေးရှားသုံးနိုင်ငံပူးပေါင်းအစည်းအဝေးတရခေါ်ယူဖို့လိုတယ်လို့ထိုင်းဝန်ကြီးချုပ်ကပြောလိုက်ပါတယ်မြန်မာနိုင်ငံဘက်ကတော့လူကုန်ကူးမှုတားဆီးတိုက်ဖျက်ရေးမှာအိမ်နီးချင်းထိုင်းတရုတ်နိုင်ငံတွေနဲ့ပူးပေါင်းဆောင်ရွက်မှုရှိနေတယ်လို့နောက်ထပ်လည်းတိုးချက်ပြီးပူးပေါင်းဆောင်ရွက်သွားဖို့ရှိတယ်လို့မြန်မာနိုင်ငံလူကုန်ကူးမှုတိုက်ဖျက်ရေးနဲ့တားဆီးကာကွယ်ရေးတပ်ဖွဲ့ကပြောပါတယ်ဆက်သွယ်စုံစမ်းထားတဲ့ကိုညံဝင်းအောင်ကပြောပြပေးပါအောင်ရှင
်ထိုင်းနိုင်ငံတောင်ပိုင်းမလေးရှားနယ်စပ်နားမှာလူကုန်ကူးသူတွေကြောင့်တေဆုံးနေတဲ့ရိုဟင်ဂျာမွတ်စလင်လိုယူဆရသူအလောင်း30ကျော်ကိုရှာဖွေတွေ့ရှိခဲ့ပြီးတဲ့နောက်မှာဒေသတွင်းလူကုန်ကူးမှုပြဿနာကိုထိုင်းမြန်မာမလေးရှားသုံးနိုင်ငံပူးပေါင်းဖြေရှင်းသွားနိုင်အောင်အစည်းအဝေးပွဲတစ်ရက်ခေါ်ယူဖို့ထိုင်းဝန်ကြီးချုပ်ဗိုလ်ချုပ်ကြီးပရာယုတ်ချန်ဦးချာကမေလ10ရက်တောက်ကြနေ့မှာတိုက်တွန်းလိုက်တာဖြစ်ပါတယ်ဘင်္ဂလားဒေ့ရှ်နဲ့မြန်မာနိုင်ငံကလာတယ်လို့ယူဆရတဲ့ရွှေပြောင်းအခြေချသူ30ကျော်ရဲ့အလောင်းကိုထိုင်းနိုင်ငံတောင်ပိုင်းဆွန်ကလာခရိုင်မှာပြီးခဲ့တဲ့သတင်းပတ်တဲ့ရှာဖွေတွေ့ရှိခဲ့တာပါဒီကိစ္စနဲ့ပတ်သက်ဆက်နွယ်ပြီးလူကုန်ကူးမှုတိုက်ဖျက်ရေးကိုဆောင်ရွက်သွားဖို့မြန်မာနဲ့မလေးရှားနိုင်ငံကတာဝန်ရှိသူတွေကိုအစည်းအဝေးတစ်ရက်ဖိတ်ကြားဖို့ထိုင်းဝန်ကြီးချုပ်ကထိုင်းနိုင်ငံသားရေးဝန်ကြီးဌာနကိုညွှန်ကြားထားပြီးဖြစ်ပါတယ်ဒီဖိတ်ကြားမှုကိုသူတို့မသိရှိရသေးပေမဲ့လူကုန်ကူးမှုတိုက်ဖျက်ရေးနဲ့ပတ်သက်ရင်မြန်မာနိုင်ငံဟာအရင်ကတည်းကအိမ်နီးချင်းနိုင်ငံတွေနဲ့ပူးပေါင်းဆောင်ရွက်နေတာကြောင့်ဆက်ပြီးဆောင်ရွက်သွားမယ်လို့မြန်မာနိုင်ငံလူကုန်ကူးမှုတိုက်ဖျက်ရေးနဲ့တားဆီးကာကွယ်ရေးရဲတပ်ဖွဲ့တပ်ဖွဲ့မှုရဲမှူးချုပ်ဝင်းနိုင်ထွန်းက VOA ကိုပြောပါတယ်
ဟုတ်လောလောဆယ်တော့အဲ့အစည်းအဝေးတွေလည်းကျွန်တော်တို့ပြည်တော်တရားဝင်ဖိတ်ကြားထားတာမရှိပါဘူးခင်ဗျာအဲ့ဒီဟာနဲ့ပတ်သက်လို့လေကျွန်တော်တို့ထိုင်းနဲ့ရောတရုတ်နဲ့ရောကတော့ border lesson office တွေဖွင့်ပြီးတော့ပေါင်းပြီးတော့နေစားဖြတ်ကျော်လူကုန်ကူးမှုတွေလုပ်နေကြတယ
်ထိုင်းနိုင်ငံမှာအခုကြုံရတဲ့ရိုဟင်ဂျာမွတ်စလင်တွေတည်ဆုံသွားတဲ့လူကုန်ကူးမှုပြဿနာဆဖြစ်လာရတဲ့မူလစစ်မြေဘင်္ဂလားဒေ့ရှ်နဲ့မြန်မာနယ်စပ်ဒေသတွေမှာစာပြီးဖြေရှင်းတဲ့နယ်လို့ထိုင်းဝန်ကြီးချုပ်ချန်ဦးချာကသတင်းတောက်တွေကိုပြောခဲ့ပါတယ်။ဒါပေမဲ့ထိုင်းနိုင်ငံမှာလက်ကလောရှာဖွေတွေ့ရှိတဲ့အလောင်းကိစ္စမျိုးဟာတကယ်တော့လူကုန်ကူးခံရမှုဆိုတာထက်လူမှောင်ခုံမှုသာဖြစ်တယ်လို့ရဲမှုချုပ်ဝင်းနိုင်ထွန်းကမှတ်ချက်ပေးပါတယ
်။အခုသုံးဆွဲနေတာလူကုန်ကူးလို့လားပြောနေတာလေ။ကျွန်တော်အမြင်တော့ဒါ smarting လို့လူမှောင်ခုံမှုလို့ပဲကျွန်တော်တော့ဒီနေရာဒီကိစ္စကလေလူကုန်ကူးမှုတော့မဟုတ်သေးဘူးလို့ထင်တယ်။လူကုန်ကူးမှုကြတော့လိမ်ပိုင်းဆိုင်ရာခေါင်းပုံဖြတ်တာ၊လဝါပိုင်းဆိုင်ရာခေါင်းပုံဖြတ်တာတွေပါမှပဲသူကလူကုန်ကူးမှုမြောက်တယ်လို့ကျွန်တော်တို့ law တွေမှာ definition တွေမှာဆိုတာရှိတယ်။ဒါပေမဲ့ဘုဘနိုင်ငံရောက်ပြီးတကူဖြစ်တာနဲ့လူကုန်ကူးမှုကြီးပဲချို့ရေးနေကြတဲ့အနေအထားတွေ့ရတယ်။အခုဒီမလေးရှားဘော်ဒါမှာဖြစ်တဲ့ပြဿနာဆိုရင်ကျွန်တော်အမြင်တော့ဒါလူမောင်ခိုမှုကိစ္စပဲလို့ကျွန်တော်တော့မြင်ပါတယ်ခင်ဗျာ migrate လုပ်တဲ့အနေအထားပဲလေ migration issue ပါပဲဒါကတော့လေနော်လူကုန်ကူးခံရတဲ့သူကိုပြန်ပြီးတော့အကာအကွယ်ပေးရတဲ့ protection အပိုင်းတွေကြတော့ right တွေကအများကြီးဖြစ်တယ်ဗျာလူမောင်ခိုဆိုရင်တော့ဟိုတခြားရန်နိုင်ငံရှိတဲ့လူမှုကြီးကြပ်ရေးဥပဒေအတိုင်းပဲလောကအဲ့တွေပေါ့နော်အဲ့ဒါတွေနဲ့ပဲအရေးကြီးကြတယ်ဆိုတဲ့အပိုင်းတွေပဲရှိပါတယ်
ထိုင်းနိုင်ငံဟာလူကုန်ကူးမှုကိစ္စမှာကြားကန်နိုင်ငံတစ်ခုဖြစ်ပြီးထိုင်းဒေသခံအာဏာပိုင်တွေကိုယ်တိုင်လူကုန်ကူးမှုမှာပါဝင်ပတ်သက်နေတယ်လို့လူအခွင့်အရေးအဖွဲ့တွေကဝေဖန်နေကြတာပါလူကုန်ကူးမှုတိုက်ဖျက်ဖို့ထိုင်းနိုင်ငံဟာတာဝန်ပြက်ကွက်နေတယ်ဆိုပြီးအမေရိကန်ပြည်ထောင်စုကထုတ်ပြန်တဲ့အစီရင်ခံစာတွေမှာလည်းထောက်ပြလေးရှိပါတယ်ဒီပြဿနာကိုအမြန်ဖြေရှင်းဖို့လည်းပြီးခဲ့တဲ့တနင်္လာနေ့ကအမေရိကန်ပြည်ထောင်စုကထိုင်းကိုထပ်မံတိုက်တွန်းခဲ့ပါတယ်ဩစတြေးလျဝန်ကြီးချုပ်ဂျူလီဘီရှော့ကလည်းထိုင်းမှာအခုကြုံနေရတဲ့ကိစ္စဟာအလွန်ဝမ်းနည်းစရာကောင်းပြီးဒါကိုအချိန်မီဖြေရှင်းပေးဖို့သူ့ရဲ့ထိုင်းနိုင်ငံခရီးစဉ်အတွင်းတိုက်တွန်းပါတယ်မြန်မာနဲ့ဘင်္ဂလားဒေ့ရှ်နယ်စပ်ကလာတဲ့ရိုဟင်ဂျာမွတ်စလင်တွေဟာထိုင်းနိုင်ငံကိုကြားကန်နိုင်ငံအဖြစ်ထားပြီးမွတ်စလင်အများစုရှိတဲ့မလေးရှားနိုင်ငံစီကိုရွှေ့ပြောင်းဝင်ရောက်လေ့ရှိကြပါတယ်ခင်ဗျာ